ဒါမဲ့နိုဝင်ဘာဈာပြရွေးကောက်ပွဲမှာပါဝင်ကြမဲ့ပါတီတွေအနေနဲ့စက်တင်ဘာ3ရက်နေ့ကစပြီးမဲဆွယ်စီဝင်ရေးတွေလုပ်နိုင်ပြီလို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်။ဒီဈာပြရွေးကောက်ပွဲရလဒ်ဟာ2020ကျင်းပမဲ့ဒီရွေးကောက်ပွဲရဲ့အရှုံးအနိုင်ကိုထင်ရှားစေလိမ့်မယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းပါတယ်။ဒီအကြောင်း VOA မြန်မာဝိုင်းသတင်းတော့ကိုစောထက်သတင်းပေးပို့ပါတယ်။
2018နိုဝင်ဘာ3ရက်မှာလုံးမဲ့ဈာဖြည့်ရွေးကောက်ပွဲကိုနိုင်ငံရေးပါတီ25ခုကလက်လက်နေရာ73နေရာအတွက်ရှင်းပြဖို့ပြင်ဆင်နေပါပြီ။ရှေ့လစက်တင်ဘာ3ရက်ကစပြီးရပ်ပေါင်း60အတွင်းမှာကိုယ်စားလှယ်69ယောက်ကမဲဆွယ်စီရင်ရေးကိုလုပ်ရမှာပါ။ NLD ပါတီကလက်လက်မဲဆန္ဒနဲ့73နေရာစလုံးမှာဝင်ပြိုင်မှာဖြစ်ပြီးပြည်ခံပြိုးပါတီကတော့10နေရာပဲဝင်ပြိုင်သွားမယ်လို့ဆိုပါတယ်။နိုင်ငံရေးအခင်းအကျင်းအရဆိုရင်လက်ရှိအာဏာရနေတဲ့ NLD ပါတီအတွက်စူးစမ်းပန်းစားရှင်ပြန်ရမယ့်အနေအထားဖြစ်နိုင်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကခန့်မှန်းထားတာတွေလည်းရှိပါတယ်။ဒီရွေးကောက်ပွဲဟာလာမယ့်2020ရွေးကောက်ပွဲအတွက်အဆုံးအဖြတ်လို့မြူဆပဲအကောင်းဆုံးရှင်ပြိုင်သွားဖို့လက်လက်မဲဆန္ဒနဲ့73ခုစီနဲ့ကိုက်ညီတဲ့မဲဆွယ်စည်းရုံးရေးကိုလုပ်သွားမယ်လို့ NLD ဘဟုရွေးကောက်ပွဲအောင်နိုင်ကော်မတီရဲ့ဥက္ကဋ္ဌဒေါက်တာမျိုးမျိုးကအခုလိုပြောပါတယ်
။ကြီးသူရဲ့ဆန္ဒသဘောထားကိုခံယူတာဖြစ်တဲ့အတွက်ဘယ်တော့မှကျွန်တော်တို့ပေါ်ဆန္ဒသဘောထားလို့မရပါဘူး။ဒီ2018ရွေးကောက်ပွဲရလဒ်က2020ရွေးကောက်ပွဲကိုထင်ရှားမယ်ကိုစားပြုမယ်ဆိုတာကိုတော့ကျွန်တော်မြင်ဆိုပါတယ်။ကြားပြရွေးကောက်ပွဲဒီမှာကျွန်တော်အောင်နိုင်မှုနေပါအရင်ကအဓိကအပြင်မဲဆန္ဒရှင်တွေတို့နော်အောင်မြင်ပြီးပြီဆိုပြီးတော့နော်စိတ်ချလက်ချနေခဲ့တဲ့သဘောမျိုးကြောင့်ကျွန်တော်အခုလိုဖြစ်တယ်လို့ကျွန်တော်သုံးသပ်တဲ့အတွက်နော်မဲဆန္ဒရှင်တွေကိုကြားပြရွေးကောက်ပွဲမှာဝန်အောင်လာနိုင်တဲ့ရွေးကောက်ပွဲတွေမှာတော့နော်အပြောင်းလဲဟာမပြီးမြောက်သေးတဲ့အတွက်နော်အပီးသက်အောင်မရတဲ့ဒီဆက်လက်ပြီးတော့တက်တက်ကြွကြွနဲ့ပါဝင်ကူညီကြဖို့ကျွန်တော်တို့ကဒီမဲဆွယ်စည်းရုံးသွားရမှာဖြစ်ပါတယ
်ပြီးခဲ့2019 EVTF ဂျာဖက်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့19နေရာအတွက်24ပါတီကဝင်ပြန်ကြပြီး NLD ပါတီက9နေရာအနိုင်ရရှိပါတယ်ပြည်ခံပြိုးပါတီက2နေရာနဲ့ကျန်တဲ့ပြည်နယ်နေရာအများစုကိုတော့တိုင်းရင်းသားပါတီတွေကရရှိသွားပါတယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဂျာဖက်ရွေးကောက်ပွဲအတွက်အားလုံးပြင်ဆင်ထားပြီးဖြစ်တယ်လို့ကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုပြောပါတယ
်။မဲဆွယ်စည်းရုံးရေးဒီကာလလည်းဖြစ်တယ်။နောက်ပြီးတော့အောက်ကိုကော်မရှင်နေမှာလည်းအစ်စ်မြန်မာလည်းပဲတင်နန်းနေပြေးနေတယ်။မဲယုံနေလည်းပဲအမှတ်ပြီးလူတွေဖြစ်နေပေါ့။မဲယုံနေရတယ်။နောက်မဲယုံမှုတွေလည်းရေးချွေမဲ့မဲယုံမှုလည်းတင်နန်းပြေးမှာပေါ့။ဒါတောက်လျှောက်လို့မှာပေါ့နော်။အောက်ကလည်းပထမပါလည်းပဲတကနောက်ဆုံးမဲစင်းချိန်ညာမယ်။နောက်ဆက်ကြီးနေကိုရွေးကောက်ပွဲမှာအငင်းပွားမှုတွေဖြစ်လာရင်လည်းပဲဘိုးအစ်စ်အိုင်းဒီတာကြီးဖြစ်နောက်ခရိုင်စစ်မြို့နယ်စစ်နယ်မှာစစ်တပ်ညီနေကော်မတီတွေလည်းပဲဖွဲ့ပြီးပါပြီ
။လက်လက်မဲဆန္ဒနဲ့73ခုကတော့ပြည်သူ့လွတ်တော်အတွက်ကံပတ်လက်လဲချတာမွေနဲ့မြင်းချံအမျိုးသားလွတ်တော်အတွက်ကချင်ပြည်နယ်မြကြီးနားမဲဆန္ဒနဲ့နှစ်တိုင်းဒေသနဲ့ပြည်နယ်နေရာအတွက်ကတော့မတူပြီးတမူအုတ်တွင်းတပိတ်ချင်းရသိတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးရှမ်းတိုင်းဒေသမဲဆန္ဒနဲ့တွေပဲဖြစ်ပါရဲ့ခင်ဗျာ။